ဟုတ်ကဲ့ဥမမောင်ကဗာဂျီးနီးယားဆနေတာမစ္စတာဂျင်ဝက်နဲ့တွေ့ရလို့ကျွန်တော်တို့သိရပါတယ်ဗျာ။ဘာကိစ္စအတွေ့ပြတာလဲ။ဘာအကြောင်းတွေပြောပြလဲ။နည်းနည်းတော့ပြောပြပါရစေခင်ဗျာ
။ဟုတ်ကဲ့ဒီကျွန်တော်တို့အမေရိကန်လွှတ်တော်မှဂျင်ဝက်ကိုကျွန်တော်ရဲ့ကျွန်တော်ပြည်တော်မြန်မာနိုင်ငံမျိုးသားညွန်ပေါင်းစုရဲ့နိုင်ငံခြားရေးဝန်ကြီးဦးပိုလာတင်ဒီရနောက်ကျွန်တော်တို့ရဲ့ရှေ့နေနဲ့ကျွန်တော်တွေ့ပါတယ်။တွေ့ရနေမှာတော့ဗမာပြည်ပြည်ဝင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဒီထက်လွတ်တော်မှအနေနဲ့ထိတ်ဝင်စားစွာလုပ်နေတဲ့ကိစ္စတွေကျွန်တော်တို့ဆွေးနွေးတယ်ကျွန်တော်တို့အနေနဲ့ကဒီကိစ္စကိုကျွန်တော်တို့ဆက်လက်ပြီးဆွေးနွေးခြင်းနဲ့အကြောင်းကျွန်တော်တို့ရဲ့ဒီရှုထောင့်ကိုလည်းကျွန်တော်ကဟိုကျွန်တော်တင်ပြဖို့အတွက်သူ့ကိုတွေ့တာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမောင်တို့ကဘယ်ကိစ္စတွေများသူ့ကိုတင်ပြပြတယ်ဗျဆွေးနွေးပြတယ်ဗျအ
ဲကျွန်တော်တို့ဆွေးနွေးတာကတော့ဒီလိုပါကျွန်တော်တို့ဓမ္မပြည်အရင်းမှာကျွန်တော်တို့အနေနဲ့ဒီစီးပွားရေးပိတ်ဆို့မှုဆိုတဲ့ကိစ္စကိုစတင်လုပ်ခဲ့တာကျွန်တော်တို့ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကဟိုလက်ရှိအနေထားအရပေါ့နော်ကျွန်တော်ဒီဆွေးနွေးပွဲကိုရောက်ဖို့အတွက်ကတော့ပြားပေးဖို့လိုတယ်ဆိုတဲ့ကိစ္စကြောင့်ဒီကိစ္စတွေကိုဆက်လက်ပြီးတော့ထပ်ပြီးတော့တောင်းဆိုထားရဲဆိုတဲ့ကောင်ကျွန်တော်တို့အနေနဲ့ကလည်းဓမ္မပြည်သူကိုကျွန်တော်တိုက်ခိုက်တာမဟုတ်ပါနဲ့စီးပွားရေးပိတ်ဆို့မှသာလေဒါပြားပေးမှုဖြစ်ပေါ်လာမယ့်ဆိုကြောင်ကျွန်တော်တင်ပြတယ်တင်ပြတဲ့နေရာမှာအထက်လွတ်တော်မကလည်းဘာပေးဆုံးမှုကိုတော့ဖယ်ဖို့တော့သူ့အနေနဲ့မကျေစားသေးပါဘူးဆိုတဲ့ကြောင့်အမေရိကန်နိုင်ငံအစိုးရရဲ့ policy နဲ့သူ့ရဲ့ policy နဲ့လည်းအယူရကြည့်တော့သူတို့ကိုင်းညီသေးတယ်ဆိုတဲ့ကြောင့်နောက်တစ်ခုကကျွန်တော်တင်ပြတာကတော့ဒီ2010ရွေးကောက်ပွဲဆိုတာတည်းဆာလို့ရှိရင်2008အခြေခံဥပဒေနဲ့ပတ်သက်ပြီးအားနည်းမှုတွေကိုပြန်လည်ပြီးတော့ပြုပြင်ဖို့ NLD ကတောင်းဆိုထားတယ်ဒီပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကလည်းရေးဆွဲထားတဲ့စာတမ်းရှိပါတယ်ဒါကြောင့်မို့လို့ဒီပြန်လည်ဆွေးစစ်စာရေးပဲဖြစ်ဖြစ်ပြန်လဲညီနိုင်ရေးပဲဖြစ်ဖြစ်2020ရွေးကောက်ပွဲပဲဖြစ်လုံမဲ့ဆိုလို့ရှိရင်တော့ပြုပြင်ပြောင်းလဲမှုတွေကိုလုပ်ပြီးမှသာလင်သူတို့ပြင်အခြေခံဥပဒေမှာရှိတဲ့တိုင်းလားဒီအတွက်ကိုအမခံနေမရှိတဲ့ကိစ္စနိုင်ငံရေးပါတီတွေကအမခံချက်မရှိတဲ့ကိစ္စတွေကိုကျွန်တော်တို့ကပြန်ပြီးတော့တုံ့ပြန်မှသာလင်ဒီ2020ရွေးကောက်ပွဲဆိုတာလဲစဉ်းစားသင့်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ဆွေးနွေးပါတယ်ခင်ဗျာ
ခုလိုဆွေးနွေးတဲ့ခါမှာလေမစ္စတာဂျင်ဝက်ကဒီမြန်မာပြည်ကထွက်လာတဲ့ခါမှာဆန်ရှင်ပေါ်လစီတွေပြန်ရုပ်သိမ်းဖို့ဆိုပြီးပြောတယ်အဲနောက်ပြီးတော့ဦးမောင်မောင်တို့ကဒီဆန်ရှင်ကိုဆက်ထားရှိရေးနဲ့ပတ်သက်လို့ပြောတယ်ဒီလိုဟိုအယူဆအနေနဲ့ကြားမှာကောမစ္စတာဂျင်ဝက်နဲ့တွေ့တဲ့ခါမှာဟိုအငင်းခုံဖြစ်တာအပြင်းထန်ပြောကြဆိုကြမျိုးရရှိခဲ့ပါလားဗျာ
အဲကျွန်တော်တို့မရှိပါဘူးသူကိုယ်တိုင်ကလည်းဒီစီးပွားရေးပိတ်ဆို့မှုကိုသူ့အနေနဲ့ကဒါကိုဖယ်ပြတ်ဖို့မလုပ်သေးဘူးဆိုတဲ့ကြောင့်သူပြောထားတယ်ကျွန်တော်တို့ကတော့ဒီကိစ္စနဲ့ပတ်သက်ဘာမှဆွေးနွေးမှုမရှိပါဘူးကျွန်တော်တို့ကလည်းစီးပွားရေးပိတ်ဆို့မှုကအမဲတစ်စိထားဖို့မဟုတ်ပြုပြင်ပြောင်းလဲမှုရှိလို့ရှိရင်လည်းပြုပြင်ပြောင်းလဲမှုရှိတဲ့ပုံမှာမူတည်ပြီးတော့ဒါကလည်းရောဖို့ဆိုတဲ့အနေထားမျိုးကျွန်တော်ပြောတယ်ဆိုဘာမှတော့ကျွန်တော်တိုက်ခိုက်ဆွေးနွေးတာမရှိပါဘူးခင်ဗျာ
အော်နောက်ပြီးတော့ဟိုဒီမြန်မာအစိုးရနဲ့တိုက်ရိုက်ဆက်ဆံရမယ်ဆက်ဟိုဆက်ဆံရေးထူထောင်ရမယ်ဆိုတာမျိုး engagement policy ပေါ့ဗျာအဲ့ဒါကို Mr. Jin Wet ကစပြီးတော့ပြောတဲ့သူတဲမှာပါတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ရောဥမမောင်ဒီမူဝါဒပေါ်မှာရောသုံးသပ်ဖို့ပြန်ပြောတာမျိုးရှိပါလားဗျာ
ဒီ engagement policy ဟာ Senator Jin Wet ကစတာမဟုတ်ပါဘူးကျွန်တော်ကတော့တင်ပြချင်သူကကျဲကျဲလောင်လောင်ပြောတဲ့လူတယောက်တည်းဖြစ်တယ်ဒါကို US policy အနေနဲ့2008ဟို6လပိုင်းနောက်ပိုင်းမှာပေါ့နော်2008ရဲ့နောက်ပိုင်းမှာစတင်ပြီးပြောဆိုလာတာဖြစ်တယ်ဒါပြလို့ဆိုတချို့ပညာရှင်တွေကစီးပွားရေးပိတ်ဆို့မှုဟာမကောင်းမှုမအောင်မြင်ဒါကြောင့်မလို့နှစ်ကြာလာပြီးပြောင်းတင်တယ်လို့တွေးခေါ်တာ2008နှစ်ကုန်တန်းမှာစပြီးပေါ်နေတာဖြစ်ပါတယ်ဒီပေါ်မှာစီနီတဲ့ဂျင်ဘွက်ကနေပြောတာပြောတဲ့ကံမှာပို့ပြီးတော့ဟိုပြက်ပြက်သားသားပြောတဲ့အနေထားမှာရှိတယ်ဒါပေမဲ့အခုတည်းကတော့ကျွန်တော်ထင်တယ်ဘာမှပြောင်းလဲမှုမရှိဘူး
ဟုတ်ကဲ့ပါဗျာအခုဟိုနောက်ဆုံးအနေနဲ့ပေါ့ဗျာအမေရိကန်ဒီနိုင်ငံတိုင်းမူဝါဒနဲ့ပတ်သက်လို့ရောဒီမြန်မာအရေးနဲ့ပတ်သက်လို့ရောဒီအထက်လွှတ်တော်အနေနဲ့ပေါ့နော်မစ္စဂျင်ဝက်ရှိနေတဲ့အထက်လွှတ်တော်အနေနဲ့ဘာတွေလုပ်ဖို့ရှိလဲဘာတွေလုပ်ပေးဖို့လိုလဲလို့ဟိုတိုက်တွန်းခဲ့တာတောင်းဆိုခဲ့တာပြောကြားခဲ့တာများရှိပါတယ်ဗျာ
အဲကျွန်တော်တို့ကတော့အများအားပြောနေတဲ့အတိုင်းပဲပေါ့ engagement ဆိုတဲ့ညမှာလဲ top level engagement ဖြစ်ဖို့လိုတယ်အဓိကကျတဲ့ပုံစံနဲ့စကားပြောလို့မယ်နောက်တစ်ခါပြောရဲဆိုတဲ့ညမှာလဲ consistent ဖြစ်ဖို့အမြဲတစေဖြစ်ဖို့ကျွန်တော်လိုမယ်ဆိုတဲ့ကိစ္စရယ်နောက်တစ်ခါဒီကျွန်တော်တို့စီးပွားရေးပိတ်ဆို့မှုကိုပယ်ဖြောက်မယ်ရှော့ချမယ်ဆိုရင်လည်းဟိုပေါ့နော်ဒေါ်စုနဲ့စကားပြောတဲ့နေရာမှာ irreversible progress ပေါ့ပြန်ပြီးတော့နောက်ဆုံးမနိုင်တဲ့အနေအထားဒီရောက်မှသာလေဒါကိုဆုံးဖြတ်ပြီးတော့ရှော့ပေးဖို့ဆိုတဲ့ကိစ္စမျိုးတွေလုပ်ဖို့ဆိုတာကိုကျွန်တော်တို့ဒီမစ္စတာဂျင်ဝက်ပင်မကပါဘူးအမေရိကန်အစိုးရကအမဒီဆက်လွတ်တော့အောက်လွတ်တော့အမှအားလုံးလည်းကျွန်တော်တို့ဆွေးနွေးထားတဲ့အနေထားရရှိတယ်ဒါကိုပဲကျွန်တော်ထပ်ပြီးတော့ကျွန်တော်တင်ပြတဲ့ကိစ္စရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဥမ္မာမောင်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့